ပါကစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ရင်းနှီးတင်ကားတိမ်းမောက်ပြီးမီးလောင်ခဲ့တာကြောင့်အနည်းဆုံးလူပေါင်း140သေဆုံးရပါတယ်။ရင်းနှီးတင်ကားတိမ်းမောက်ရကပောက်ထွက်လာတဲ့ရင်းနှီးလေးကိုခတ်ယူဖို့စူးစီးရောက်ရှိလာကြသူတွေမီးတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အနည်းဆုံးလူ80လောက်လည်းဒဏ်ရာရတယ်လို့အာဏာပိုင်တို့ကပြောပါတယ်။တောင်ပိုင်းစိတ်ကမ်းမြို့ကရာချီကနေပန်ချက်ပြည်နယ်မြို့တော်လာဟုတ်ကိုလမ်းမကြီးအတိုင်မောင်းနေလာရင်ကားသမားကရင်ကိုမထိနိုင်ပဲတိတ်မောက်ခဲ့တာဖြစ်ပါတယ်။ရင်းနှံတင်ကားတိတ်မောက်တဲ့အချိန်မှာအနည်းအနာကရန်ဆန်ပါဂျူရာကဒေသခံတွေပုံးရီထဲ့စရာတွေနဲ့အပြေးအလွှာရောက်ရှိလာခဲ့ကြသလိုဆိုင်ကယ်တွေနဲ့ရောက်လာကြသူတွေလည်းအများပြားရှိပြီးထိတ်ကြတဲ့ရင်းနှံတွေကိုခတ်ယူခဲ့ကြတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ရာဂျာရက်ပစ်ကပြောပါတယ်ရှင်နဲ့တင်ကားပောက်ကွဲရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။မွတ်စလင်တွေရဲ့ရမဒန်ဥပုပ္ပလကုန်ဆုံးတဲ့ Eid al-Fitr ဤပွဲတော်နေ့မှာအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ဤပွဲတော်ဆင်နွှဲဖို့အတွက်မိသားစုတွေစုံစည်းကြဖို့လမ်းပေါ်မှာလည်းလူသားလူလာများနေတဲ့ကာလလေးဖြစ်ပါတယ်ရှင်။